မနေ့ကဇန်နဝါရီလ4ရက်ဆိုရင်မြန်မာနိုင်ငံမှာလွတ်လပ်ရေးရခဲ့တာ290ပြည့်မြောက်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကအနာဂတ်နိုင်ငံတည်ဆောက်ရေးအတွက်လွတ်လပ်ရေးပြီးသူကားတွေချမှတ်ခဲ့တဲ့ရည်မှန်းချက်တွေအကောင့်ထဲပေါ်မလာသေးဘူးလို့သူတို့ရဲ့ဒုတိယမျိုးဆက်တွေက VOE ကိုပြောပါတယ်ရှင်။အကြောင်းစုံကိုဆက်ပြီးနားဆင်ပါ1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဗြိတိသျှကိုလိုနီလက်အောက်ကနေမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာပါ။အဲ့ဒီချိန်ကထုတ်ပြန်ခဲ့တဲ့လွတ်လပ်ရေးကြေညာစာရင်းမှာတိုင်းနာအားလုံးသွေးစည်းညီညွတ်စွာနဲ့တန်းတူအခွင့်အရေးတူညီတဲ့သမရနိုင်ငံတော်ကိုထူထောင်လိုက်ပြီးဆိုတဲ့အချက်ပါဝင်ပါတယ်။ဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းနာကောင်းဆောင်တွေဟာတိုင်းပြည်အတွက်သူတို့မျှော်မှန်းချက်ဖြစ်တဲ့တန်းတူရေးနဲ့ဒီမိုကရေစီဖေဗရယ်ပြည်ထောင်စုဆိုတဲ့အချက်တွေပါဝင်တဲ့ပင်လုံစာချုပ်ကိုသဘောတူချုပ်ဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုနှစ်ပေါင်း80တိုင်းတည်အထိဒီဟီမန်းချက်တွေကိုအကောင့်ထဲမပေါ်နိုင်သေးဘူးလို့ရှမ်းကောင်းဆောင်တအုပ်အနေနဲ့ပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့သူလည်းဖြစ်လွတ်လပ်ရေးရပြီးပထမဆုံးမြန်မာနိုင်ငံရဲ့သမရဖြစ်လာသူဆက်ရွှေတိုက်ရဲ့သားဟန်ညောင်ရွှေက VOE ကိုပြောပါတယ်
။ခုအနေနဲ့ကြည့်မယ်ဆိုတော့နှစ်ပေါင်း80ပြည့်ပြီဆိုပေမဲ့အဲ့ဒီဖက်ဒရယ်နိုင်ငံကမဖြစ်လာသေးဘူးလို့ပြောလို့ရပါတယ်။အခုအချိန်မှဆိုရင်အဲ့ဒီနှစ်ပေါင်း80ကျော်ပြောထားတဲ့စကားကိုပြန်ခောက်ပြောနေတဲ့အချိန်ဖြစ်တယ်လို့ပြောလို့ရပါတယ်။ဒေါက်အောင်ဆန်းစုကြည်ကဒီ27ရာစုပင်လုံးမှာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့သူကပြောလာပြန်ပါတယ်။ဒါပေမဲ့ပြီးတော့တဲ့27ရာစုပင်လုံးပွဲမှာဖက်ဒရယ်အကြောင်းလုံးဝမဆွေးနွေးခဲ့ပါဘူး။ဆိုတော့ဒီနေရာမှာဘယ်လိုကြည့်ကြည့်ရေမှန်းထားတဲ့အတိုင်းမဖြစ်လာသေးဘူးလို့ပြောလို့ရပါတယ
်။ဗိုလ်ချုပ်အောင်ဆန်းအပါဝင်လွတ်လပ်ရေးအတွက်ကြိုးပမ်းခဲ့တဲ့အာဇာနည်ခေါင်းဆောင်တွေလှုပ်ကြံခံခဲ့ရတယ်လို့လွတ်လပ်ရေးရပြီးမကြခင်မှာပဲတိုင်းရင်းသားလူမျိုးစုပေါင်းစုံနေထိုင်တဲ့မြန်မာနိုင်ငံမှာတန်းတူအခွင့်အရေးအတွက်ပြည်ရင်းစစ်ကြီးစတင်ဖြစ်ပွားခဲ့တာဟာအခုလွတ်လပ်ရေးတက်တန်းနီးပါးရှိခဲ့ပါပြီ။ဒါကြောင့်လွတ်လပ်ရေးခေါင်းဆောင်တွေရဲ့မျှော်မှန်းချက်တွေပြေဖို့ဆိုရင်ပြည်ရင်းစစ်ငြိမ်းဖို့လိုနေတယ်လို့ဒီမိုကရေစီပန်းနိုင်ကိုလည်းတပြိုင်တည်းထဲရှောင်လန်းဖို့လိုအပ်နေကြောင်းအာဇာနည်ခေါင်းဆောင်ဥပဝင်းရဲ့သားဗိုလ်ချုပ်အောင်ဆန်းရဲ့တူဖြစ်သူဒေါက်တာစိန်ဝင်းကသုံးသပ်ပါတယ်
။ဒီပြည်ရင်းစစ်ကဒီကနေ့ရပ်မလားဆိုတဲ့မေးခွန်းကအမှန်တမ်းအရေးကြီးပါတယ်။ပြည်ရင်းစစ်မရရင်တိတ်မလွယ်ဘူးဗျ။ဒါမှတစ်ချိန်တည်းမှာပဲစစ်ကိုဆက်လှမ်းနိုင်မယ်။ဒီမိုကရေစီလမ်းကိုဝယ်လာမှာပဲတပြက်လမ်းတော့မရှိဘူး။နော်ဗိုလ်ချုပ်ဆန်းကဒီမိုကရေစီစနစ်ကိုလိုလားတာဒါရှင်းတယ်။နော်အဲ့ဒါကိုခါလဲရောက်မလားဆိုရင်ဟာဒီမိုကရေစီပန်းတိုင်းမရောက်သေးပါဘူး။နော်ဒါကကျွန်တော်2008ဖွဲ့စည်းပုံအခြေခံဥပဒေကိုကြည့်ရင်ကျွန်တော်တည်တယ်။ဒီတိုင်းပဲတိုင်းပြည်အခြေအနေကြည့်ရင်လည်းတည်တယ်။အဲ့တော့အဲ့ဒီကိုသွားမယ်ဆိုရင်ဟာ ਨੇ တဆင့်တဆင့်သွားဖို့ပဲလိုပါတယ်။
ဗိုလ်ချုပ်အောင်ဆန်းအပါဝင်တိုင်းနာခေါင်းဆောင်တွေသဘောတူခဲ့တဲ့ပင်လုံစာချုပ်ပါဖက်ဒရယ်ပြည်ထောင်စုဆိုတဲ့အချက်ကိုအခု27ရာစုပင်လုံမှာထည့်သွင်းဆွေးနွေးခြင်းမပြုတာဟာအဓိကစိန်ခေါ်မှုဖြစ်နေကြောင်းဟန်ညောင်ရွှေကပြောပါတယ
်။တက်မတော်ဘက်ကဒီခရက်ထရ်ရေးကိစ္စနဲ့အကန့်တတ်လို့မဆွေးနွေးခဲ့ပါဘူး။ဆိုတော့ဒီအချိန်မှာအကောင်းဆုံးအချိန်ဖြစ်တယ်ဆွေးနွေးတင်တယ်အမြင်မတူတဲ့ဟာလေးကိုလည်းတင်ပြတင်တယ်ဆွေးနွေးတင်တယ်အဲ့ဒါမှပဲအပြည့်ထွက်လာမယ်လို့ကျွန်တော
်လွတ်လပ်ရေးမတိုင်ခင်ထုတ်ဆိုခဲ့တဲ့ပင်လုံစာချုပ်အတွက်ဗိုလ်ချုပ်အောင်ဆန်းဟာတိုင်းသားကောင်းဆောင်တွေနဲ့တန်းတူလှုပ်ဖော်ကင်ပတ်အနေနဲ့ဆွေးနွေးခဲ့တယ်လို့အခု27ရာစုပင်လုံမှာလည်းတန်းတူဆွေးနွေးညှိနှိုင်းဖို့လိုအပ်နေကြောင်းဥဟန်ညောင်ရွှေကထောက်ပြပါတယ
်တန်းတူရေးမရှိဘဲနဲ့ဆွေးနွေးရင်တော့ဘယ်လိုမှအပြည့်ထွက်လာမှာမဟုတ်ဘူးဒီဟာကအဓိကချက်တစ်ခုဖြစ်ပါတယ်ဒုတိယချက်ကတော့အဲ့ဒီပင်လုံတုန်းကလည်းကိုယ်ကံကြမ္မာကိုလို့ချင်တဲ့အတိုင်းဆုံးဖြတ်သွားကြပါတယ်နော်ကောင်းတိုင်းရာကောင်းဆောင်ရောဘူချုပ်အောင်ဆန်းရောအခုချိန်မှာလည်းဒီဒီဟာကိုလူတယောက်ရဲ့ဆုံးဖြတ်ချက်ကိုယုံကြည်မှုရှိရမယ်သူမြင်ကိုနားထောင်ရမယ်အမြင်မတူတဲ့ဟာကိုဘယ်လိုညှိနှိုင်းမယ်ဆိုတာဆွေးနွေးပြီးအပြည့်ရှာရမယ့်အချိန်ဖြစ်ပါတယ်ဒါပေမဲ့အခုဖြစ်နေတဲ့အချိန်ကလက်နဲ့အင်အားကိုပဲပြန်အားကိုးနေတဲ့သဘောဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်။အချိန်80မြောက်လွတ်လပ်ရေးနေ့အထိမ့်မဲ့အခမ်းအနားတွေကိုတော့နေပြည်တော်နဲ့မြန်မာနိုင်ငံတဝန်းကျင်းပဖို့တာဝန်ရှိသူတွေကပြင်ဆင်နေပါတယ်ရှင်။